ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ဘေးဒုက္ခသည်စခန်းတချို့မှာတော့ရေကြီးရေလျှံမှုတွေဖြစ်နေတာကြောင့်စားဝတ်နေရေးကြက်တဲနေကြပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာရှိတဲ့စစ်ရှောင်းစခန်းတွေမှာလည်းဆေးဝါးနဲ့တခြားလိုအပ်ချက်တွေရှိနေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံရခိုင်ကနေလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်
။မြောက်ဦးမြို့နယ်တွင်းကစစ်ရှောင်းစခန်းတချို့မှာဇူလိုင်လ22ရက်နေ့ကစပြီးတော့ရေကြီးရေလျှံတာတွေရှိနေတာကြောင့်စားနေရေးကအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့တချို့စစ်ဆောင်တွေကလည်းစကန်ကနေတခြားနေရာတွေကိုရွှေ့ပြောင်းခဲ့ရတယ်လို့စကန်တာဝန်ရှိသူတွေကပြောပါတယ်။မြောက်မြို့နယ်အတွင်းကပြည်ပရင်စစ်ဆောင်စကန်မှာဆိုရင်ကိုဗစ်ကူးစက်ခံရသူတွေရှိတာကြောင့်စကန်တစ်ခုလုံးကိုအသွားလာကန့်သတ်ထားတယ်လို့ဒီကြားထဲရေကြီးရေရှင်တာကြောင့်စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ပြည်ပရင်စစ်ဘေးဒုက္ခသည်စကန်တာဝန်ကဦးသိန်းရွှေမြတ်ကပြောပါတယ
်။အေးရေကတော့20ရက်နေ့ကပဲဦးလေးတို့စကန်ကိုရေနှောနေတာတော့ကကြံနေပြီလေဒီအခုစောဝနေရဲ့အခြေအနေကတော့ဒီရေမိတ်တာအစားလေးကကိုမိတ်နဲ့လေဒီစခန်းတို့ရွာတို့အကုန်လုံးလိုလုံးချတော့တယ်စခန်းတွေကလူတွေကလည်းအကုန်လုံးပိတ်ဆို့ပြီးရှင်းနေကြတဲ့ချိန်မှာကျွန်တော်ဒီစောဝနေရဲ့တောဝနေရဲ့အနေနဲ့ပြောရရင်တော့ကျွန်တော်စခန်းဒီ WF ကခဏရှောက်လာပြီနဲ့ခဏလာပြီဒီခါတည်းလုံးဝမရသေးဘူးဒီအချိန်ကျွန်တော်ဒီချတိတို့ရေကထမ်းနေပြီဆိုတော့အပူမှမပူဆက်တော့ဖြစ်နေတာပေါ့
ကဘာစာနယိကအဖွဲ့ WFP မှာလည်းအခက်အခဲတွေရှိနေတာကြောင့်စာနယိကပုံမှန်ထောက်ပံ့မှုခက်ခဲနေကြောင်းစကန်တာဝန်ရှိသူတွေစီကိုစာပို့ထားတယ်လို့ဦးသိန်းရွှေမြတ်ကဆက်ပြောပါတယ
်။ WFP ကကဘာစာနယိကအဖွဲ့ကကျွန်တော်စီစာလာတဲ့စကန်တာဝန်ခံတွေအခုပို့တယ်လို့ပြောတယ်လေ။ဒီဘန်စနစ်ရဲ့အခက်အခဲငွေကြေးပို့ WFP ရဲ့လုံနိုင်တဲ့အမြင်ထားတဲ့မကကြိုလွန်ပြီးအခက်အခဲဖြစ်နေတဲ့အတွက်ကျွန်တော်တို့ကဒီရှားလာပိုင်းနဲ့ခနေလာပိုင်းကိုခနေလာပိုင်းကျွမ်းမှာပြေးနေဆိုပြီးကျွန်တော်စကန်တာဝန်ခံတွေစီစာပို့ရတယ်။ဒါပေမဲ့လည်းခုတိအောင်အဆင်ပြေသေးဘူး။
ဒါအပြင်မြောက်ဦးမြို့နယ်အတွင်းကကလားချောင်းစစ်ဆောင်စခန်းမှာလည်းရေကြီးရေရှင်တာတွေဒီကနေ့တည်းရှိနေတာကြောင့်စားနပ်ရိက္ခာတွေလိုအပ်နေတယ်လို့စေဝါတွေလည်းမရှိဘူးလို့ကလားချောင်းစစ်ပေးတခွတ်တဲ့တူကပြောပါတယ
်ဒီကျွန်တော်ကိစ္စမှာပဲလို့ရေကြီးနေရေရှင်နေတဲ့အတွက်တော့တောမြို့ရိက္ခာကတော့အခြေတည်ခံရတာပေါ့ကိုဘာဖြစ်လို့ဆိုတော့ရွာကပန်းရတွေဦးတင်းဒီနဲ့ပါအထွေအဝမရှိဘူးလေမလို့ရဘူးစေဝါတွေကတော့လူကောင်းမရှိဘူးကိုစီကားတော့ဟာစေဝါကတော့ဘာမှမရှိဘူးရွာကစေသမားတွေနဲ့နေမကောင်းရင်ထွက်တာပေါ့
ချင်းပြည်နယ်ပလောဝမျိုးနယ်အတွင်းကဆစ်ဆောင်စခန်းတွေမှာလည်းလက်ရှိအချိန်အထိဆစ်ဆောင်တို့ရာသီတုပ်ကွေးတွေဝမ်ပြက်ဝမ်ရှော့တွေဖြစ်နေကြသလိုစေဝါထောက်ပံ့မှုတွေလည်းမရှိကြဘူးလို့ပလောဝဒေသခံကိုတင်တော်အောင်ကပြောပါတယ
်ဟုတ်ကဲ့ကိုအခုကတော့ဆစ်ဆောင်စခန်းက3နေရာရှိတယ်ကိုဒီဘိုးလုံးကွင်းအကစားကွင်းမှာတပွေးရပြီးရင်စစ်ပြိုရေးကွင်းမှာတပွေးရှိတယ်ဒီရိခာရက်ကွဲဖက်မှာတခွေရှိတယ်သုံးခွေရှိတယ်ကိုအဲစူးစူးပေါင်းလူဦးရေအိမ်ရှိက1,800ပြန်ဝင်နေတော့ရှိပါတယ်ကိုအာဟုတ်ကဲ့ကိုစာဝင်းနေကတော့အခုကတော့ဒီစက်ပြေးဆောင်တွေကို WFB အဖွဲ့ကနေဟောလာဇင်ထောက်ပံ့ပေးတာရှိတယ်ကိုစာဝင်းနေကအဆင်ပြေတယ်ဒါမှကျင်းမာရေးငင်သားပိုင်းကတော့လိုအပ်ချက်တွေအများကြီးရှိနေတယ်ကိုတချို့ကဝင်းရှိုးဝင်းပြဖြစ်တယ်တချို့ကတော့ဒီတုတ်ခွေရာဒီတုတ်ခွေယောဂါတွေကိုဟောဖြစ်နေတဲ့အနေအထားကိုတွေးမြင်နေရတယ်ကိုစေဝါမလုံလောက်မှုတွေလည်းရှိနေ
လက်ရှိအချိန်မှာရခိုင်ပြည်နယ်အတွင်းကိုဗစ်ကူးစက်မှုတိုးလာနေတယ်လို့သေဆုံးသူတွေလည်းများပြားလာနေတာပါတစ်ချိန်တည်းမှာပဲတိတ်နေချီတဲ့စစ်ပေးဒုက္ခသည်တွေဟာစာနေအခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်